မလေးရှားနိုင်ငံမှာကက်ရောဂါကာလအခက်အခဲကြုံနေရတဲ့မြန်မာလူသမားတရားခွင်နဲ့စေချောကိုမြန်မာတန်ရုံနဲ့လူသမားရှာဖွေရေးအေဂျင်စီတွေအစီအစဉ်နဲ့လေကြောင်းကနေနေရပြန်ဖို့ပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ်ကာလကန့်သတ်ချက်တွေကြောင့်အလုပ်ကိုင်နေရနာထားရတဲ့အလုပ်ကိုင်နဲ့စာဝန်တွေရအခက်ကြုံနေရတဲ့မြန်မာလူသမားတရားခွင်နဲ့စေချောကိုလေကြောင်းကနေနေရပြန် ဒီနေ့ပြန်ဖို့ခဲ့တာလို့လေမလေးစားနိုင်ငံကွာလာလမ်ပူမြို့ကအလုပ်သမားတန်ရာရှိဦးအောင်စောမင်းကပြောပါတယ်ဟိုရောက်အများကြီးဖြစ်နေတဲ့အဖွဲ့ကြီးပါလေတော့ဟိုပြန်တော့ဟိုနှစ်ဆယ်နှစ်ရည်နေရာချက်တာဖလိုက်လို့ပြောစီရင်ပြီးတော့ဒီနိုင်ငံမှာဟိုဘောနော်အလုပ်ချက်လို့သမားပြဿနာဟိုကဟိုအလုပ်ပြန်မလုပ်တော့ဘူးအဲလိုပြန်ပြီးတော့ဘူးအဲလိုတွေကြောင့်မို့လို့လောလောဆယ်တချို့ဆက်ရုံကဟိုရ ဲ့ဒါတန်ရုံးစီစဉ်တာတော့မဟုတ်ပါဘူးအဲ့ဒါတော့ကျွန်တော်တို့အလုပ်သမားတန်ရာရှိနေတဲ့အလုပ်အတန်အေအေဂျင်စီတွေနဲ့ပူးပေါင်းပြီးတော့လုပ်ပေးလိုက်တာပေါ့184ရဟိုဟာတော့185ရောက်ပါပြီတာလေးသိရတော့တယောက်ပါမလား184ရဘာမေကတည်သွားပြီဟိုမကန်ဆယ်လေးရှင်းနေတာထူပြီးသားထူပြီးသားလေးဆိုတော့ဟိုလူကအဲ့လောက်များတော့ကြတော့တန်ရုံးကကြတော့လေအဲ့လောက်အများကြီးကိုစည်ရင်မထည့်ပေးနိုင်ဘူးကြားထဲမှာ relief flight ကြားထဲမှာထည့်မပေးနိုင်ဘူးဆိုတော့အဲ့အထည့်မပေးနိုင်တော့တမျိုးစီစဉ်ရမယ်ဆိုပြီးတော့အဲ့လို charter flight လိုမျိုးစီစဉ်ရတာပေါ့နော်အဲ့လို company တွေစုပေါင်းပြီးတော့ပြန်ပို့ပေးရတာပေါ့
ကက်ယောဂါကာလကန့်သက်ချက်တွေစတင်ထုတ်ပြန်ခဲ့တဲ့မလလောက်ကနေစတင်ပြီးအလုပ်ကိုင်နဲ့စားရေးတောက်ရေးအခက်အခဲဖြစ်နေသူတွေကအလုပ်လုပ်ခွင့်သက်တမ်းကုန်နေတဲ့အလုပ်သမားတွေအတွက်စီစဉ်ပေးခဲ့တာလို့လည်းပြောပြပါတယ
်သူကနေရေးထိုင်ရေးထဲအဲ့စားရေးတောက်ရေးပို့ခက်နေတာစိတ်ရောလည်းအလုံးမပေးနေရတော့သူတို့အဆောင်မထားတော့ပြဿနာမရှိဘူးအဲစာရေးမှာတော့နည်းနည်းအခက်အခဲဖြစ်ကြတာပေါ့အဲတချို့တွေကအဲ၄လပိုင်းလောက်ကြတဲ့၃လပိုင်း၄လပိုင်းကြတဲ့အလုပ်တွေကန်ဆယ်ဟောဖြစ်နေကြတာအဲကြတဲ့အလုပ်ဆက်မရကြတာပေါ့နော်လော်ဒေါင်းဖြစ်သွားတယ်လော်ဒေါင်းဖြစ်သွားတဲ့အချိန်မှာနားရတယ်အချိန်မှာပြန်ပြီးတော့ဟောလိုက်တဲ့အချိန်မှာသူပါမစ်တွေလည်းပေးနေပြီတချို့တွေကတော့လည်းဆက်ပြီးအလုပ်မခိုင်းတော့ဘူးအဲတချို့ကြတော့လည်းအလုပ်သမားကမလုပ်ချင်တော့လားအဲ့လိုတွေပေါ့နော
်အခက်အခဲကြုံတွေ့နေရတဲ့မလေးရှားနိုင်ငံပီနန်မြို့အထက်ကျောက်ဆက်ယုံကမြန်မာလူသမား190ကျော်ကိုတော့ကွာလာလမ်ပူမြို့ကမြန်မာတန်ယုံနဲ့မလေးရှားကအထက်ကျောက်ကုမ္ပဏီတို့ပူးပေါင်းပြီးပြီးခဲ့တဲ့တစ်ပတ်ကျော်ကပြန်ပို့ပေးခဲ့ပါတယ်ခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လွတ်လပ်ကင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်အလုတ်ကင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံတွေ့နေရတာပါကက်ယောဂါကာလအခက်အခဲတွေကြားထဲမှာပဲမြန်မာနိုင်ငံသားတွေကကိုယ့်ကိုယ်ကိုအဆုံးစီရင်ခဲ့သူ14ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီလန်းတွေကနေကျိုးပန်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာပါ